မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာတရုတ်နယ်ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကဆွေးရရရှိပြီးတနင်္လာနေ့ကကုလသမဂ္ဂဒုတိယလကအပြင်သားမှာတီးစားတွေ့ဆုံခဲ့ကြပြီးတော့ရခိုင်အရေးကိန်းတွေဖြစ်ရှင်းနိုင်မဲ့အချက်၃ချက်အပေါ်သဘောတူညီမှုရယူခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြန်ဖို့အရေးကြီးတဲ့ဆိုတာကိ နဲ့အညီပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်ရေးပြဿနာကိန်းတွေဖြေရှင်းရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးဆောင်ရွက်သွားဖို့သုံးနိုင်ငံအရာရှိတွေကသဘောတူခဲ့ကြတဲ့အကြောင်းတရုတ်စုရဆင်ဝါသတင်းမှာဖော်ပြထားပါတယ်ရှိဆက်အပြန်အလှန်ဆက်သွယ်ပြောဆိုမှုတွေနဲ့ညှိနှိုင်းတိုင်ပင်ပြီးဒုက္ခသည်တွေနေရဲ့အမြန်ဆုံးပြန်နိုင်ရေးဆောင်ရွက်သွားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီတွေ့ဆုံပွဲအတွင်းတိုက်တွန်းပြောဆိုခဲ့တယ်လို့မိတ်ဆွေနိုင်ငံတွေဖြစ်ကြတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလိုအပ်တဲ့အကူအညီအထောက်ပံ့တွေပေးသွားဖို့တရုတ်ဆွေကအဆင်ပြေရှိကြောင်းလည်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဝမ်ယီဦးဆောင်ပြီးမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဦးကျော်တင်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen အပြင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Shrana Bagnar တို့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်